ပါကစ္စတန်နိုင်ငံမှာခီးသည်တင်လင်းပြတ်ကျမှုဖြစ်ပြီးလေးမပါလာသူ130ခန်းအကုန်သေဆုံးခဲ့ရတယ်လို့အစိုးရရရှိတွေကဆိုလိုက်ပါတယ်။ဒီဘိုရင်939လေးရင်ဟာနိုင်ငံတောင်ပိုင်းဆီကမ်းမြို့ကရာချီကနေအစ္စလာမဘတ်မြို့တော်ကိုတောက်ချာနေကထွက်ခွာလာပြီးမုန်တိုင်းဝင်လာစဉ်မှာအစ္စလာမဘတ်မြို့ကနိုင်ငံတကာလေယာဉ်ကွင်းကိုဆင်းကာနေမှာပဲပြတ်ကျသွားခဲ့ရတာဖြစ်ပါတယ်။ဒီလေယာဉ်ဟာကရာချီမြို့ကြီးကနေအစ္စလာမဘတ်ကိုတောက်ချာနေမှာပထမဆုံးအတုစထွက်ခဲ့တဲ့လေယာဉ်ဖြစ်တယ်လို့အရာရှိတွေကစက်ပြောပြပါတယ်။မျက်မြင်သက်သေတွေကတော့ဒီလေယာဉ်ဟာလေယာဉ်ကွင်းသားကလူနေထူထပ်တဲ့နေရာနားမှာပြတ်ကျခဲ့တာဖြစ်ပြီးမပြတ်ကျခင်လေးမှာမိလောင်သွားခဲ့ပုံရတယ်လို့ဆိုပါတယ်။ဒါပေမဲ့နေကြီးပေါ်ကလူတွေကိုတော့ထိခိုက်မှုရှိခဲ့တာမရှိဘူးလို့အရာရှိတွေကစက်ပြောကြပါတယ်။အရက်သားတွေနဲ့စစ်သားကယ်ဆယ်ရေးသမားတွေကိုတော့ဒီလေယာဉ်ပြတ်ကျတဲ့နေရာကိုအစိုးရကဆေးလွတ်ထားရမှာအခုထိတော့အလောင်းပေါင်း130ကိုရရှိထားပြီးပြီလို့ကြီးတဲ့ကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တူကဆိုလိုက်ပါတယ်။ဒေသခံတွေအနေနဲ့အခုလိုအလောင်းရှာဖွေလုပ်နေချိန်မှာဒီလေယာဉ်ပြတ်ကျတဲ့နေရာနဲ့ဝေးရမှာနေကြဖို့အာဏာပိုင်တွေကတော့တိုက်တွန်းနေပါတယ်။ပါကစ္စတန်သမ္မတယူဆဖ်ရာဇာကလာနီကတော့ဒီလေယာဉ်ပြတ်ချမှုအတွက်စုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားပါတယ်။အရင်2010ဇူလိုင်တုန်းကလည်းအစ္စလာမဘတ်မြို့နားမှာခီးသည်တင်လေတစီတောင်တွေကိုဝင်တိုက်ခဲ့ပြီးပြတ်ကျခဲ့ကလူပေါင်း152ဦးသေဆုံးခဲ့ရပါသေးတယ်။တစ်ချိန်တည်းမှာမကြာခင်ကအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာပြတ်ကျခဲ့တဲ့ Black Hawk ရဟတ်ယာဉ်ကြောင့်သေဆုံးခဲ့ရတဲ့နေတူတပ်ဖွဲ့ဝင်တွေဟာအမေရိကန်တပ်သားတွေဖြစ်တယ်လို့အမေရိကန်ရာရှိတွေကတောက်ကြနေမှာပဲထုတ်ပြောလိုက်ပါတယ်ခင်ဗျာ။